ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှောင်းအသက်ခံရတာဟာအေးအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ရဲရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ဘက်ကတော့ညင်ဆိုထားပါတယ်လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိတဲ့ပေါ်ဒေသတွေမှာမတိမငြိမ်ဖြစ်နေကြောင်းလဲမြောက်ဦးအဓိကရုံနှိမ်နင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြောင်းမြို့နယ်အုတ်ချိုရင်မူဟောင်းဥပိုးဘုံမင်းတိုက်တက်ပြတ်ခံရတာဟာ AA Cup ရခိုင်ကမ်မရာဖလာဘောလုံးပွဲကျင်းပဖို့စီစဉ်သူတွေကိုဖမ်းဆီးတာနောက်လူ9ယောက်တေဆုံးခဲ့တဲ့မြောက်ဦးဖြစ်စဉ်နဲ့ဆက်ဆက်ပြီး AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကကြိုတင်ကြံစီတဲ့လုပ်ရအဖြစ်စစ်ဆေးတွေးရှိရာကြောင့်ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒါဟာမြောက်ဦးမြို့နယ်အုတ်ချိုရင်မူဟောင်းတက်ခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ကျော်မြင့်ခခိုင်ကျော်နဲ့သူ့ရဲ့သားမင်းတန်းထေခမင်းတန်းထိုက်တို့ကိုစစ်ဆေးဖော်ထုတ်ချက်အရ AA အဖွဲ့စီယိုရင်မူကိုလက်စပိုင်းဇော်မျိုးအောင်ခဇော်မိုးအောင်တို့နဲ့ပူးပေါင်းတက်ပြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီသတင်းဖော်ပြချက်နဲ့ပတ်သက်ပြီး AA တက်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောဆိုပါတယ
်ပမာဆိုအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာเนาะကျွန်တော်တို့ဒါဒေါ်လာရဲ့ဖွင့်ရှိတွေကိုเนาะဘုံတိုက်ကြညွှန်းလောအောင်အမေရိကန်ထိုးနဲ့တိုက်ခိုက်နေတဲ့ဒေတာတွေဖြစ်ကြကြ။ငွေလုံးကလည်းပဲအဆက်ဆွေးတိုက်ခိုက်မှုတာတွေအများကြီးရှိပါတယ်เนาะကျွန်တော်တို့ကအဲ့ဒီတန်ဖဲဖွင့်ရှိတွေနဲ့ဆက်ကြတာတို့ဒီမွေးစေဝါကိစ္စတွေနဲ့ဆက်ကြတာတို့အဲ့အမျိုးတွေအများကြီးဒီလိုလုပ်ခုပါတယ်เนาะအခုလည်းပဲကျွန်တော်တို့ကိုเนาะဒီလူတိုင်းဘုံမှာနေပြီးတော့အားတမ်းနေပြီးတော့ဒါတိုက်ခိုက်ဖို့အတွက်ဒီလိုဒီစနစ်တကျကိုကျန်းမာရေးလို့မှဒါအခုလိုမထုတ်ပြန်လာတာလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်ပါဗ
ျလက်ရှိဖန်ဆီးစစ်ဆေးနေတဲ့ကျော်မြင့်ခခိုင်ကျော်ဟာတင်ညိုကြီးရွာအုတ်ချိုရင်မူတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူနဲ့သူသားမင်းတန်းထေခမင်းတန်းထိုက်တို့ဟာမွေးရစီဝါရောင်းဝယ်တာရရှိတဲ့ငွေကြေးနဲ့ AA တပ်ဖွဲ့ကို M16 တပ်နက်19လက်ပစ္စတိုကိုလက်နဲ့ကြီးအင်ကြီးစံတွေပို့ဆောင်ပေးခဲ့ကြောင်းလည်းဖော်ပြပါတယ် AA တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက
ကြတာတဲ့အဲ့ဒီ M16 အမျိုးသားလက်နေတွေကကျွန်တော်တို့တခိုင်းကမလို့တိုက်ခိုက်ရေးတပ်ဖွဲ့တွေလုံးဝမတုံ့လက်နေကြเนาะကျွန်တော်တို့အဲ့ဒီ M16 တွေကိုလုံးဝမတုံ့ဘူး
AA တပ်ဖွဲ့ဟာမြောက်ဦးမြို့မှာရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်မြောက်ဝမ်းနည်းဘွယ်အခမ်းအနားပြည်ပင်ခံရပြီးနောက်ဖြစ်ပေါ်လာတဲ့အကြီးကြီးုံမှာရဲတပ်ဖွဲ့ကပြစ်ခတ်လို့လူ9ယောက်တေဆုံးခဲ့တဲ့နောက်မှာ AA တပ်ဖွဲ့ဟာအကြမ်းဖက်ပြစ်ခတ်တပ်ဖြတ်သူတွေကိုထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်တာတွေလုံဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားဘူးပါတဲ့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းခဲ့တဲ့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အတွင်းမှုလည်းဖြစ်တဲ့ဦးတာထွန်းစိန်ကတော့ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့ AA တပ်ဖွဲ့ရဲ့ညှင်းဆို့ချက်အပေါ်တုံ့တရခက်ခဲကြောင်းပြောပါတယ
်ကျွန်တော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလို့မှလည်းမတုံ့တရှင်ဘူးဘလို့မှလည်းမှတ်ချက်မပေးရှင်ဘူးဒါကတော့သူတို့အကြောင်းနဲ့သူတို့ပဲပေါ့နော်
မြောက်ဦးမြို့နယ်အုတ်ချိုရီမူဟောင်းအသက်ခံရတာနဲ့ပတ်သက်လို့တင်ညိုကြီးရွာကလူတချို့ကိုဖမ်းဆီးစစ်ဆေးတာတွေဆောင်ရွက်နေလို့နေမည်မတိမငြိမ်ဖြစ်နေပြီးမြောက်ဦးအဓိကရုံးကိစ္စစုံစမ်းရေးတွေကိုကွင်းစင်းဆောင်ရွက်တာတွေဆိုင်းငံ့ထားကြောင်းဦးထွန်းတာစိန်ကအခုလိုဆက်ပြောပါတယ
်ဒီကျွန်တော်တို့ကော်မရှင်ကတော့လောလောဆယ်ညီပင်မှာပေါ့နော်ဒီဟိုမှာမြောက်ဦးမြို့နယ်တင်ညိုကလည်းပဲလူ9ယောက်6ယောက်လောက်ကိုသက်ဆိုင်ရာတွေကခေါ်ပြီးတော့ငင်းများစီစစ်နေတာတွေရှိတယ်။ဒေသတွင်းမှာလည်းဒါနဲ့ပတ်သက်ပြီးတော့မငြိမ်မသက်တွေဖြစ်နေတယ်။အဲဒါကြောင့်မို့လောလောဆယ်မှာနေပြည်အခြေအနေကိုစီစစ်မှုဟာတော့ကျွန်တော်တို့ခတ်တဆိုင်ခံတာလေ။ဒါပေမဲ့ကျွန်တော်တို့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့လုတ်တဲ့လုတ်ခိုက်တဲ့ဟာတွေပေါ့နော်။ကျွန်တော်တို့ဟော့တော်မှာဆိုင်ပြီးတော့အလုံးလုံးနေကြပါတယ်။
ရခိုင်ပြည်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိသွားတဲ့ဒုက္ခသည်6သိန်းအရေးနဲ့ပတ်သက်လို့မြန်မာအစိုးရပေါ်နိုင်ငံတကာကဖိအားပေးရတွေရှိနေသလိုရသေးတော်မျိုးနယ်မှာကျင်းပတဲ့ရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်ပြည့်ဝမ်းနည်းဘွယ်အခမ်းအနားဟောပြောပွဲနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုဖမ်းဆီးထားတဲ့အပေါ်ရခိုင်ပြည်သူတွေရဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိနေပါတယ်